တော်တော်ကိုယ်စားလှယ်အစုအဖွဲ့အသီးသီးကနေရွေးချယ်တင်မြှောက်လိုက်တဲ့ဒီဦးထင်ကျော်ဦးဟင်ရီဘန်တီယူနဲ့ဒူဘိုကျုပ်ကြီးဟာဦးမြင့်စွေတို့ကိုသမရစစ်စစ်ရေးအဖွဲ့ကစစ်စစ်ပြည်တဲ့နောက်ပြည်တော်စုလွှတ်တော်မှာဒီကနေ့အတည်ပြုခဲ့ပေမဲ့လို့ဒီစစ်စစ်ရေးအဖွဲ့ထဲမှာပါတဲ့တမတော်သားကိုယ်စားလှယ်ကကန့်ကွက်တာတွေလည်းကြုံခဲ့ရတာပါဒူသမရတွေအတည်ပြုခဲ့တဲ့လွှတ်တော်ရှိရနေပြီးတော့မှကိုရိုင်းသတင်းတွားရောက်ယူနေတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင
်ဟုတ်ကဲ့ပါဒီကနေ့မှာတော့ပြည်တော်စုလွှတ်တော်စီဝေးမှာသမရစစ်စစ်ရေးအဖွဲ့ကဒုတိယသမရတွေကိုစီးစစ်တာမှာအကျိန်းနဲ့ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့လွှတ်တော်ကိုလည်းသတ်မှတ်ကျင်းပမယ်လို့ကြေညာထားတဲ့နေ့လည်တနားရီစားနောက်ထပ်မိနစ်40နောက်ကျပြီးတော့မှကျင်းပခဲ့ရပါတယ်။ဒီတော့တွင်မှာလွှတ်တော်ဥက္ကဋ္ဌဒုက္ကဋ္ဌတွေကသမရစစ်စစ်ရေးအဖွဲ့ကိုမကြာခဏဆင့်ခေါ်ပြီးတော့ပြန်လည်ဆွေးနွေးခဲ့ရတာတွေလည်းရှိခဲ့ပါတယ်။ဒီလိုမျိုးပြည်သူလွှတ်တော်မျိုးသားလွှတ်တော်နဲ့တမတော်သားအစုအဖွဲ့တွေဘက်ကရွေးချယ်ထားတဲ့ဒုတိယသမရ၃ရောက်စလုံးကိုသမရရေးချင်းနဲ့ကန့်ညီတယ်လို့ဒီကနေ့မှာသမရစစ်စစ်ရေးအဖွဲ့ကထုတ်ပြန်လိုက်ပြီးမယ်လို့သမရသာအစုအဖွဲ့ဘက်ကတော့ NLD ပါတီကတင်သွင်းခဲ့တဲ့ဒုသမရနှစ်ယောက်စလုံးကိုထောက်ခံခဲ့ခြင်းမရှိခဲ့ပါဘူး NLD ပါတီဘက်ကပြည်သူ့လွတ်တော်အစုအဖွဲ့အတွက်တင်ပြလာတဲ့ဒုသမရဦးထင်ကျော်ကိုလွတ်တော်ကိုယ်စားလှယ်တူမဟုတ်တာကြောင့်နိုင်ငံတော်သမရနဲ့ဒုသမရများအတွက်တတ်မှတ်ထားတဲ့ပုံမှန်၃ပုံမှန်ခွဲစလုံးမှာဖော်ပြထားတဲ့တတ်မှတ်ရေးချင်းတွေနဲ့ကိုက်မကိုက်စည်းစစ်ဖို့လိုအပ်တယ်လို့သမရသားတွေဘက်ကတင်ပြခဲ့ပြီးတော့ထောက်ခံခြင်းကန့်ကွက်ခြင်းမပြုခဲ့ပါဘူးဒါပေမဲ့စစ်စီရေးအဖွဲ့ဝင်9ဦးမှာ6ဦးကသဘောတူတာကြောင့်ဦးထင်ကျော်ကိုသမရရေးချင်းနဲ့ကန့်ညီတယ်လို့ဆုံးဖြတ်လိုက်တာပါအမျိုးသားလွတ်တော်အစုအဖွဲ့ကနေပြီးတော့တင်ပြထားတဲ့ဒုသမရဦးဟင်နရီဘန်တီယူနဲ့ပတ်သက်ပြီးတော့သမရသားတွေဘက်ကတင်ပြလာတာကိုပြည်တော်စုလွတ်တော်နာဂကလွတ်တော်မှာအခုလိုဖတ်ကြားခဲ့ပါတယ
်သမရသားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့မှာဘုရုပ်တန်းစိုးကကန့်ကွက်ခြင်းပြုပါကြောင်းဦးဟင်နရီဘန်တီယူသည်နိုင်ငံသား၌ယူသားဆုံးနဲ့အတူ6နှစ်ခန့်နေထိုင်ခြင်းနဲ့ဆက်နေ၍နိုင်ငံတော်၏ခွင့်ပြုချက်ဖြင့်စုသောစကားရပ်ကိုအတိတ်ဘဝကိုဆိုနေရန်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပုံရုံးတို့မေးမြန်းတင်ပါကြောင်းစစ်စေးရေးဖွဲ့သည်သမရလောဟာဝိဆုံစစ်စစ်ခဲ့ပြီးစစ်စေးရေးဖွဲ့ဝင်9ဦးရှိပြီလေ6ဦးကထောက်ခံတဲ့ရွေးကောက်ခံအမျိုးသားဆွတ်တော်ကိုယ်စားလှယ်အစုဖွဲ့ဤသမရလောင်းချစ်အစိုးပြုခြင်းခံရသောဥခဏိပန်ကြီးယူပြီးနိုင်ငံတော်သမရနှင့်ဒုတိယသမရများတွင်သမထသောအရေးရှိများနှင့်ပြည်သူလူဖြစ်ကြောင်းဆုံးဖြတ်သည
် NLD ပါတီကတင်လာတဲ့သမရလောင်းတွေကိုစစ်တပ်ကလက်ခံခြင်းမရှိတဲ့အပေါ်မှာတော့ NLD ပါတီဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆန်းလိုင်ကအခုလိုပြောပါတယ
်ဒါတော့တိုက်ဖက်ကလည်းကန့်ကွက်ဆက်ရှိလို့ကန့်ကွက်တယ်လို့ကျွန်မဒီလိုနားလဲတယ်ဒါမှမဟုတ်ကန့်ကွက်တယ်ဆိုတော့လည်းပဲခုတော့လွတ်တော်တွေမှာလည်းအတည်ပြုပြီးကြဖြစ်ပါတယ်ဆန်တဲ့ပွဲတွေကလည်းအားလုံးကလည်းထောက်ခံတယ်ဆိုတော့လေအဲ့တော့အတည်ပြုပြီးကြအရေးကြီးတာတော့ကျွန်တော်အတည်ပြုဖို့ရ
အမြင့်ဆုံးတင်သွင်းခံရတဲ့ဒုတိယသမရ3မှာတမတော်ဘက်ပိုင်းကတင်သွင်းတဲ့ဒုသမရဦးမြင့်ဆွေနဲ့ပတ်သက်ပြီးတော့ဒီစဲပုံမှ59ဆလုံးနဲ့ညီဆုံးနေတဲ့အတွက်သမရမဖြစ်ထိုက်ဘူးလို့သတင်းတွေထွက်ပေါ်နေပြီမဲ့လို့ဒီကနေ့မှာတော့စီစီရဲ့ကော်မတီဝင်တွေကသမရအရေးချင်းနဲ့ကန့်ညီတယ်လို့ရွေးလိုက်ပါတယ်။ဦးမြင့်ဆွေကိုဒုတိယသမရအဖြစ်တမတော်ကတင်သွင်းတာနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထေးဝင်းကအခုလိုမှတ်ချက်ပေးပါတယ
်။အကြံကောင်းညံကောင်းကောင်းကောင်းပေးထိုင်မဲ့ပုံကိုဖြစ်ပါတယ်။စစ်တော်ပါတယ်။အဲ့တော့တို့စီစီရဲ့ကော်မတီကစီစစ်ပါလိမ့်မယ်။အကြံမရှိပါဘူးနော်။
လက်တလုံးမှာမြို့သားလွတ်တော်အစုအဖွဲ့ကနေပြီးတော့တင်ပြထားတဲ့ဒုသမရဦးဟင်နရီဘန်တီယူနဲ့ပတ်သက်ပြီးတမရဘတ်ပိုင်းကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဘက်ကိုတင်ပြပြီးတော့စစ်စစ်ပေးဖို့တမယမှုအပေါ်မှာလည်းလွတ်တော်ကမှတ်တမ်းအနေနဲ့ထားရှိခဲ့ပါတယ်အခုလိုဖြစ်စဉ်နဲ့ပတ်သက်ပြီး NLD ပါတီရဲ့ဗိုလ်လုံးမှုဆောင်ဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်ခုံရုံးကိုတင်ပြပါဆိုတဲ့ဥစ္စာဒီမှာစစ်စစ်ရေးအဖွဲ့ရှိတာပဲလေစစ်စစ်ရေးအဖွဲ့ရှိလို့စစ်စစ်အဖွဲ့လည်းပဲဖြစ်လို့ဆိုဒီဥစ္စာသူတို့ရဲ့လူပိုင်ခွင့်တွေမှာကြောက်တယ်သူတို့ရဲ့ယုံကြည်တာပေါ့ကြုံကြည့်လို့ဒါတို့စစ်စစ်လိုက်ပြီးပြီပေါ့ခုံရုံးကိုတင်ပြသွားမလားဆိုတော့အဲ့ဒီဥစ္စာခုံရုံးကဘယ်လိုဥစ္စာတွေကိုလက်ခံပြီးစစ်စစ်နိုင်နေဆိုတာကိုအင်္ဂါတို့ပြန်ကြည့်ရမှာပါနော်ဒီတိုင်းအင်္ဂါတို့ option တင်နိုင်တယ်ဒါခုံရုံးကလက်ခံနိုင်တာမဟုတ်ပါဘူ
းဒီနေ့မှာဒုတိယသမရ3ဦးစလုံးကိုသမရအရေးချင်းကန့်ညီတယ်လို့တတ်မှတ်လိုက်တာကြောင့်မနက်ဖြန် match လ15ရက်နေ့မှာသမရနဲ့ဒုသမရဘယ်သူတွေဖြစ်လာမလဲဆိုတာကိုမဲပေးရွေးချယ်သွားတော့မှာဖြစ်ပါတယ်လက်ရှိမှာ NLD ပါတီကဦးထင်ကျော်ကိုသမရဖြစ်လာနိုင်တယ်လို့ထင်ကြေးပေးနေပြီးတော့လူကြိုက်များလျက်ရှိပါတယ်ခင်ဗျာ